အပြန်အလှန်ဆွေးနွေးပလဲမှုဟာမြန်မာနိုင်ငံကိုပုံမအင်အားကောင်းစေနိုင်မယ်လို့တောသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။ဇန်နဝါရီလ18ရက်ကနေ29ရက်နေ့ထိမြန်မာနိုင်ငံကိုသွားခရက်ခီးစဉ်အပြီးမှာထုတ်ပြန်ကြေညာတဲ့အခါမှာ Miss Christine Gardner ကအခုလိုဖော်ပြရတာဖြစ်ပါတယ်။လွတ်လပ်စွာသွားလာခြင်းဟာလူသားအလုံးအစံမွေးဝန်ကြောင်းလုပ်ငန်းတွေလက်မှတ်မိဖို့အတွက်အဓိကကြတဲ့အကြောင်းလွတ်လပ်စွာသွားလာခြင်းမရှိရင်ကလေးတွေအတွက်ကြောင်မတဲ့နိုင်ငံလိုဆေးရုံသွားမှလည်းအခက်ခဲရောက်မယ်ဒုက္ခရောက်မယ်ယုံကြည်မှုပြန်လဲတိဆောက်ရရာအင်ကန်အရေးကြီးတယ်ဆိုပြီးတော့ရခိုင်အချိန်နဲ့ပတ်သက်ပြီးသူရဲ့ကြေညာချက်မှာဆက်လက်ဖော်ပြထားပါတယ်မြန်မာနိုင်ငံတဝန်းလုံးမှာပြည်သူတွေရင်ဆိုင်နေရတဲ့နေရက်ဆွန့်ခွာရွှေ့ပြောင်းနေရတဲ့ကိစ္စကိုကင်ကွဲဖြစ်ရှင်းအဆုံးသတ်ဖို့ရည်ရွယ်တဲ့ IDB စခန်းတွေကိုပိတ်သိမ်းတာ IDB တွေဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိအမီကိုကင်းကင်းပြန်လဲဘဝတိဆောက်ရေးဆိုင်ရာအမျိုးသားအဖြစ်မဟာဗျူဟာကရေးဆွဲဖို့အစိုးရကြိုးပမ်းနေတဲ့ဆွဲကိစ္စကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထုကူဆွဲကကျူးဆိုတယ်လို့သူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းရဲ့အခြေအနေအရလူသားချင်းစာနာထောက်ပံ့မှုဆိုင်ရာအဖွဲ့အစည်းတွေတောဖို့အခက်အခဲရှိတယ်။ဒုက္ခသည်တွေပြန်လာဖို့အခက်အခဲရှိတယ်ဆိုတာသူကနားလည်တယ်။ဒါပေမဲ့လည်းအဲ့ဒီတက်မှရှိတဲ့အရသားတွေကိုကူညီဖို့အတွက်လူသားချင်းစာနာမှုတွေနိုင်ငံတကာအသင်းအဖွဲ့တွေစွာရောက်ခွင့်ပြုဖို့အရေးကြီးတယ်လို့လည်းသူကအလေးအနက်ထားဖော်ပြထားပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကိုတတ်နိုင်သမျှအမြန်ဆုံးရပ်တန့်ကြဖို့လည်းသူမကတိုက်တွန်းထားသလိုလူမှုဝန်ထမ်းကယ်ဆယ်ရေးပြည်နယ်နေရာဖြတ်ထားရေးဌာနကကြိုးပမ်းနေမှုတွေကိုလည်းပဲသူကကူညီဆောင်ရွက်တော့မယ်လို့ပြောကြားထားပါတယ်ခင်ဗျာ။